ထောက်ခင်မျိုးသက်ပြပြသွားတာပါအစိုးရငင်းငယ်ကော်မရှင်နဲ့ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC တို့အောက်တိုဘာလ10ရက်ဒီကနေ့တွေ့ဆုံပွဲမှာ MCA အပြည့်ရဲ့စာချုပ်ကို UNSC ကလက်မှတ်ထိုးနိုင်ရည်ရှိတယ်လို့အစိုးရဘက်ကအကောင်းမြင်မျှော်လင့်နေပေမဲ့ UNSC ဘက်ကတော့စိန်ခေါ်မှုတွေဆက်ပြီးရှိနေသေးတယ်လို့ပြောပါတယ်ကိုညံဝင်းအောင်ကဆက်ပြီးပြောပြမှာပ
ါ UNSC အဖွဲ့နဲ့အစိုးရငင်းငယ်ကော်မရှင်တို့ဘုဒ္ဓနဲ့ရန်ကုန်မြို့ NRPC ငင်းငယ်ရေးစင်တာမှာတွေ့ဆုံကြမှာဖြစ်ပါတယ် UNFC အဖွဲ့ကအဆိုပြုတောင်းဆိုထားတဲ့အချက်၈ချက်ကိုအစိုးရကိုယ်စားလှယ်တွေနဲ့15လကြာအောင်ဆွေးနွေးလာခဲ့ကြတာပါနောက်ဆုံး9ကြိမ်မြောက်ဆွေးနွေးပွဲမှာအချက်အားလုံးနီးပါးကိုအခြေခံသဘောတူညီမှုတွေရထားတာကြောင့်ဒီကနေ့ဆွေးနွေးပွဲပြီးရင် UNFC က NCA အပြည့်အစာချုပ်မှာလက်မှတ်ထိုးလာနိုင်တယ်လို့အစိုးရငင်းငယ်ရေးကော်မရှင်ကမျှော်လင့်ကြောင်းကော်မရှင်အဖွဲ့ဝင်တူဦးဖြစ်တဲ့ဦးအောင်စုကပြောပါတယ်
ကျွန်တော်တို့က UNSC နဲ့သူတို့တင်ပြထားတဲ့စစ်ချက်ကိုဆွေးနွေးကြတာ15လရှိပြီပေါ့အဲဒီ9ကြိမ်ရောက်ကြတဲ့ကျွန်တော်ပြအောင်လို့ဆွေးနွေးကြတာပါဆွေးနွေးပြီးတော့အဲ့ဒီမှာသဘောထားရရှိခဲ့ပြီလို့သူတို့ကလည်းနှစ်ဖက်ကောင်းဆောင်ကိုတစ်ဖက်ကလည်းသူတို့တင်ပြမယ်ဥပက္ခလည်းတင်ပြမယ်တင်ပြပြီးအခုနောက်ဆုံးအနေနဲ့ပြကြမယ်ပေါ့ဗျာသဘောတူညီချက်ကိုကျွန်တော်အကြမ်းကြီးရထားပြီလေအဲ့ဒါကျွန်တော်တို့ NGO လက်မှတ်ထိုးမဲ့ဆက်လုပ်ကြည့်ကြအောင်ကျွန်တော်တို့ဒါနောက်ဆုံးဒီဤတချင်းမယ်လို့ကျွန်တော်တို့သဘောတူညီကြတာပါကျွန်တော်တို့ကဒီနေ့ရည်အတွက်ကို NCA စာချုပ်ရပဲသွားကြမယ်ဆိုတာသူတို့အရင်ဆိုရတဲ့သဘောတူညီသမီးသားဖြစ်တယ်ဒီနိုင်ငံကိုလည်းသူတို့လည်းလက်ခံထားတယ်တက်မလို့လည်းလက်ခံထားတယ်ဟာဖြစ်တယ်ဒါကြောင့်ကျွန်တော်တို့ NCA ဆိုရအနေနဲ့လည်းသူတို့သဘောတူညီစာချုပ်ရဲ့လမ်းကြောင်းအတိုင်းကိုကျွန်တော်တို့လည်းဆက်လျှောက်တာပဲ
ပြီးခဲ့တဲ့နောက်ဆုံးအချိန်ထိညှိနှိုင်းလို့မရသေးတဲ့အချက်ထဲမှာ GMC ကပူးတွဲစောင့်ကြည့်ရဲ့အဖွဲ့တဲ့နိုင်ငံကပုဂ္ဂိုလ်တွေကာဝင်စီခြင်းတဲ့ကိစ္စကိုတမတော်နဲ့အစိုးရဘက်ကအခုချိန်ထိလက်မခံသေးတာကြောင့်ဒီတွဲဆောင်ပွဲမှာစိန်ခေါ်မှုတွေဆက်ရှိနေသေးတယ်လို့ UNFC ဥက္ကဋ္ဌနိုင်ငံသားကပြောပါတယ
်အဲ့ဒါတွေ့တဲ့ကိုယ်စလဲတွေပေါ့နော်ဒီလဲမစွန်းတော့လက်တဖြစ်မပေါ့လေဟုတ်ကြပါ့ကျင်းတဲ့အဆင့်တော့အားလုံးတော့မရောက်သေးဘူးကြာ
ဆိုတော့ဆရာနောက်ဆုံးအဆင့်မပြေမလည်ဖြစ်တဲ့အချက်ကဘယ်အချက်တွေရှိခဲ့ပါသလဲ
အဲ GMC ကိစ္စမှာGMC ကိစ္စမှာနော်အတိတ်ကပေါ်ဆောင်မှုရောနောက် GMC ကိုတို့ပြောတတ်တာကတော့နိုင်ငံသားကကိုယ်စလဲလေးပေါ့နော်လိလာသူဒါမှမဟုတ်ရင်ကြံပေးတယ်အဲဒီပုံစံနဲ့ပေါ့နော်တမိမိနဲ့ပါဝင်နိုင်ဖို့တို့ကလိုလားတယ်အဲဒီကိစ္စတွေဘယ်ဘက်ကိစ္စနေလဲအဲဒီကိစ္စတွေကြည်လည်မစွန်းတော့တာလားလားကောင်းမှာပါတို့ကဘာကြောင့်ပြလဲဆိုတော့ဒါတို့ဒီတွင်းကြီးမှာဒီနိုင်ငံတကာကတော့ဟိုမပါဝင်စီခြင်းတဲ့သဘောပေါ့ဗျာနော်တို့ကတော့ဒါနိုင်ငံတကာကအသိတက်တွေပါလာနိုင်တော့ပို့ပြီးတော့ခိုင်မာတာပေါ့လေတို့ကတော့အဲ့ဒါလိုမျိုးနေမှာလေ
ဒါအပြင်တမတော်နဲ့ပတ်သက်လို့သူတို့ဘက်ကစိုးရိမ်တဲ့စီကြောင်း UNSC ဥက္ကဋ္ဌနိုင်ငံသားကပြောပါတယ
်ကျွန်တော်တို့ကတော့ဟိုအချိန်ချင်းတိတ်ခဲ့မှုတဲ့အဖြစ်ကြုံနေရပေါ့နော်ဟိုတမတော်ဘက်ကအနေနဲ့ပေါ့လေသူတို့အကြိုက်ကိုပဲသူတို့စွဲနေတယ်ဗျာတစ်ဖက်ကပြောမဆိုရင်တို့ဘက်ကအားနည်းတဲ့လူပေါ့ဗျာအစိုးရဘက်ကအားတာတော့အားနည်းတဲ့လူအနေနဲ့ကအတိတ်တွေတစ်ခုခုခိုင်မာဖို့ပေါ့လေဒါတော့သူ့လိုအပ်တယ်ဗျာမဟုတ်ရင်ဒါတော့နောက်ဆုံးမှာတော့အားတာတဲ့လူကပြောတော့တော့တမျိုးပေါ့ဗျာနော်နောက်တကယ်လောက်တော့လည်းနောက်တတ်မကြိုက်တော့သူတို့တမျိုးပြန်ပြင်တဲ့ပုံစံမျိုးတွေအတော့လောက်တတ်တဲ့သဘောရှိတယ်လေ
အစိုးရနဲ့ UNSC ကြားဆွေးနွေးနေတဲ့အချက်ရှိချက်တွေကခုနှစ်ကြိမ်မြောက်အထိဆွေးနွေးမှုတွေအတွင်းအချက်၁ကနေ၄အထိနှစ်ဖက်သဘောတူနိုင်ခဲ့ပေမဲ့တနေ့အချက်၅ကနေ၈အထိမှာတော့နောက်ဆက်တွဲဆွေးနွေးစရာတွေဆက်ရှိနေသေးတယ်လို့ UNFC ဘက်ကပြောပါတယ် UNFC ရဲ့အဆိုပြုချက်၅မှာတော့ငင်းငယ်ရေးဆွေးနွေးမှုဆိုင်ရာမူပေါင်းနဲ့တပ်ပိုင်းဆိုင်ရာကိစ္စတွေပါဝင်ပြီးတပ်ပိုင်းဆိုင်ရာမှာတက်နေရခြားရာရေးဝေါ်ဟာရဖွင့်ဆိုမှုတွေပါဝင်တာပါပြီးခဲ့တဲ့9ကြိမ်မြောက်အစည်းအဝေးကိုအောက်တိုဘာ23နဲ့24ရက်နေ့တွေမှာပြုလုပ်ခဲ့ပါတယ် UNFC ကောင်စီထဲမှာဝန်ကြီးသစ်ပါတီဒေသအမျိုးသားကောင်စီကိရင်ဒီအမျိုးသားတွတ်တက်ရေးပါတီလာဟုဒီမိုကရက်တစ်အစည်းအရုံးစတဲ့အဖွဲ့တွေပါဝင်တာဖြစ်ပါလေခင်ဗျာ